Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် February 5ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ19.25 30နဲ့ဒိုင်းလမီတာ190တို့ကနေထုတ်လွှင့်နေပါပြီရှင်။ကျမနှောင်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။တော်ရရှင်များချမ်းမြေ့ကြပါစေရှင်။ကျမတင်ကြီးထိုက်ပါ။ကျင်းတဲ့နိုင်ငံပါရီမြို့တော်မှာလူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆုံးလက်ကျန်အဓိကတန်တရာရှိသူကိုဒီကနေ့ပထမဆုံးအချိန်ဖြစ်ရုံထုတ်ပါတယ်။ရိုဟင်ဂျာပြည်ထနာကဒေတာရင်းလုံခြုံရေးကိုပါထိပါလာနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်အစိုးရဖက်ကရိုဟင်ဂျာဒုက္ခသည်အရေးငြိမ်းချမ်းစွာရေရှည်ဖြည့်ရှင်ဖို့မြန်မာနယောနိုင်ငံကနေပါသံတမန်နီလန်းတွေနဲ့ဖြည့်ရှင်ပေးဖို့ကြိုးစားနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
ဒီဂျာတကမနေရမယ်ဆိုပြီးတော့ပြောတာရှိတယ်လေအဲ့ဒီဂျာတကမကျွန်တော်မမျိုးကျွန်တော်မူလမရဘူးလို့ရှိနေဒါပေမဲ့ကျွန်တော်တို့ရိုဟင်ဂျာတွေကအဲ့ဒီစ
ကမ်းဘင်္ဂလားဒေ့ရှ်ကုဒုပလောင်ဒုက္ခသည်စခန်းမှာကုလုံနေတဲ့ဦးမမောင်ပြောသွားတာပါပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီကနေ့မနက်ပိုင်းကအစိုးရတပ်မတော်နဲ့ပလောင်လက်နက်ကိုင်ဖွဲ့ကြားမှာ၃နာရီလောက်ကြာအောင်တိုက်ပွဲဖြစ်ပွားခဲ့တဲ့တွင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုကူညီပေးနေတဲ့မေရိုစခန်းကိုထိုင်ဝမ်ဘက်ကဆက်ပြီးထောက်ပံ့ပေးနေတဲ့အကြောင်းနဲ့စခန်းပြည့်ရှိကြောတလျှောက်အင်အားပြင်းငရင်လုံနိုင်တဲ့အတွက်တတိပြုဖို့လိုအပ်ကြောင်းသတိပေးချက်ထုတ်ပြန်တာကိုလည်းကြားမှာပါဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်လူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတဲ့2015ခုနှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာတိုက်ခိုက်ခံရမှုတွေကနောက်ဆုံးကြံခဲ့သူအဖြစ်အဓိကတန်တရာရှိထားသူတို့ကိုပထမဆုံးအချိန်အဖြစ်ဒီကနေ့ရုံးတင်စစ်ဆေးပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာလုပ်တဲ့ဒီခုံရုံးကိုတန်တရာရှိထားတဲ့အသက်28နှစ်အရွယ်အဖြူရောင်ဆွဲတာဝတ်ထားတဲ့မုတ်စိမ်မွေးပတိုင်းမွေးတွေနဲ့ဆာလာအဒဲဆလန်ကိုအမဲရံဝက်လုံခြုံရေးတပ်သားတွေကဝိုင်းရံပြီးလက်ထိတ်မခတ်ပဲခေါ်ဆောင်လာခဲ့တာပါတရားသူကြီးကသူ့ကိုနာမည်ပြောဖို့ခေါ်ထားမှာတော့မတ်တပ်ထပ်ရက်ပေးဖို့ညှင်းဆိုခဲ့ပါတယ်သူနဲ့အတူဆွဆွဲခံထားရတဲ့အသက်24နှစ်အရွယ်တူနီရှားနွယ်ဘွားဆိုဖီယန်အာရာရီလည်းခုံရုံးမှာရှိနေခဲ့တယ်လို့တရားခွင်ကိုရောက်နေတဲ့သတင်းတောက်တွေကပြောပါတယ်။လေးရကြာလုံးမဲ့ဒီတရားစီရင်ရေးတဲ့မှာလူ130တေဆုံးခဲ့ရတဲ့2015ခုနှစ်နိုဝင်ဘာလတုန်းကပဲရစ်တိုက်ခိုက်မှုအကြောင်းဓာတ်ရိုက်စစ်ဆေးမှာမဟုတ်ဘဲ2016ခုနှစ်သူထွက်ပြေးစဉ်ရဲနယ်ပစ်ခတ်မှုဖြစ်ခဲ့တဲ့အမှုကိုအဓိကထားစစ်ဆေးမှာဖြစ်ပါတယ်။ဒီ2016ခုနှစ်မတ်လတုန်းကဘရက်ဆဲလေရင်ကွင်းနဲ့မြောက်ယထာတိုက်ခိုက်မှုတွေအတွင်းကဖြစ်စဉ်တွေနဲ့တိုက်ဆိုင်ပြီးပါရီတိုက်ခိုက်မှုမှာပတ်သက်နိုင်တဲ့နောက်ထပ်ဂွင်းဆက်တွေကိုဖော်ထုတ်နိုင်ဖို့မျှော်လင့်ချက်တွေတော့ရှိနေပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံပျုံချန်းအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားအစိုးရထိပ်သီးတာဝန်ရှိသူတက်ရောက်မယ်လို့ဒီနေ့ကြေညာလိုက်တာကြောင့်အိုလံပစ်ပွဲတော်မှာတန်တမာရေးတိုးတက်မှုတစ်ခုရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။လာမယ့်တောက်ချာနေ့အိုလံပစ်ပွဲတော်ဖွင့်ပွဲမှာမြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကိုအမြဲတမ်းပြည်သူ့လွှတ်တော်ဥက္ကဋ္ဌကင်မြောင်နမ်ဦးဆောင်တက်ရောက်မယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းဝန်ကြီးဌာနကအတည်ပြုထုတ်ပြောလိုက်ပါတယ်။အခုလိုမြောက်ကိုရီးယားဆင်းမြေကိုယ်စားလှယ်ဖွဲ့တက်ရောက်မယ့်အချက်ကပျုံချန်းဆောင်ရွက်တဲ့အိုလံပစ်ပွဲတော်ကိုငြင်းငြင်းချမ်းချမ်းနဲ့အောင်မြင်စွာကျင်းပနိုင်ရေးကိုရီးယားနှစ်နိုင်ငံဆက်ဆံရေးပြည်လဲထူထောင်ရေးနဲ့ကိုရီးယားကျွန်းဆွယ်ငြင်းချမ်းရေးတို့အတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ခုဖြစ်တောင်ကိုရီးယားဆွေးနွေးကမျှော်လင့်ထားကြောင်းတောင်ကိုရီးယားရဲ့ပြည်လဲပေါင်းစည်းဝန်ကြီးဌာနပြောခွင့်ရဘေထိန်ဟွန်းကပြောဆိုထားပါတယ်။အိုလံပစ်ပွဲတော်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လည်းတက်ရောက်ကြမှာမို့တီးတန့်တန်တမာရေးဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေအများကြီးရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်နိုင်ငံတကာတခတ်ပိတ်ဆို့မှုအတွက်ထောက်ခံမှုညှော့လာရင်လည်းကမ္ဘာချင်းချောက်မှုကြီးဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံရဲ့ပုံရိပ်ပြန်ကောင်းလာရေးရည်ရွယ်ချက်နဲ့မြောက်ကိုရီးယားအနေနဲ့အခုလိုအိုလံပစ်ပွဲတော်မှာပူးပေါင်းတာလို့အမေရိကန်ဘက်ကတော့ရှုမြင်ထားပါတယ်ခင်ဗျာ။
အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထားရှိမှုလျှော့ချပေးရတဲ့အတွက်နောက်ဆုံးသတ်မှတ်ရက်ကိုရင်ဆိုင်နေရပါပြီ။ START လို့အတိုကောက်ခေါ်တဲ့အမေရိကန်ရုရှားနှစ်နိုင်ငံမဟာဗျူဟာလက်နက်လျှော့ချရေးစာချုပ်တဲ့အရာဒီကနေ့တနင်္လာနေ့မှာနောက်ဆုံးသတ်မှတ်ရက်ကိုရောက်တာမို့ရုရှားအနေနဲ့ဂရီတီပီလှုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကယုံကြည်ထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကအမေရိကန်အနေနဲ့2018ခုနှစ်ဩဂုတ်လမှာကတည်းကဒီစာချုပ်အဓိကသတ်မှတ်ချက်ပမာဏအထိနျူကလ িয়ার လက်နက်တွေကိုလျှော့ချပေးပြီးဖြစ်တယ်။ အဲ့ဒီအချိန်တုန်းကရုရှားအနေနဲ့လည်းဒီသတ်မှတ်ချက်အထိရှော့ပေးဖို့တိုးတက်တဲ့လှုံ့ဆော်မှုတွေရှိခဲ့တယ်လို့ထုတ်ပြောထားပါတယ်။အမေရိကန်နိုင်ငံသားကြီးပြောခွင့်ရဟက်တာနယူးယောက်ကရုရှားအနေနဲ့ဒီစာချုပ်သတ်မှတ်ချက်အထိနျူကလ িয়ার လက်နက်တွေရှော့မပေးနိုင်စရာဘလို့အကြောင်းမှမရှိဘူးလို့လည်းပြောဆိုထားပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဌာနကြီးညာချက်ထဲမှာခုလိုနှစ်နိုင်ငံစလုံးကရှော့ချလိုက်တဲ့နျူကလ িয়ার လက်နက်ကိန်းဂဏန်းအထောက်အထားတွေကိုအရင်ခုနှစ်နှစ်ထဲကတနည်းနဲ့ကြိမ်လှုပ်လာခဲ့တဲ့အတိုင်းနောက်လာတဲ့မှာထုတ်ပြန်သွားဖို့ရှိတယ်လို့လည်းပြောဆိုထားပါတယ်။ဒီ start စာချုပ်တစ်ကိုအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြား2010ပြီးနှစ်ဧပြီလ10ရက်နေ့မှာချုပ်ဆိုခဲ့ပြီး2011ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်ရှင်
။တူရကီသမ္မတ Recep Tayyip Erdoğan နဲ့ပိုဟမ်မကြီး Francis တို့ဗာတီကန်နဲ့တော့မှဒီနေ့တွေ့ဆုံကြပြီးဂျေရုဆလင်ရေးအကြမ်းဖက်ဝါဒတန်တန်တိုက်ဖြတ်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့ခန့်မှန်းထားကြပါတယ်။တူရကီသမ္မတအာဒိုဝန်ရဲ့ဗာတီကန်ခီးစဉ်က59နှစ်တာအတွင်းတူရကီသမ္မတရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ပိုဟမ်မင်းကြီးကတော့တူရကီနိုင်ငံအစ္စတန်ဘူးမြို့ကို2014ခုနှစ်ကသွားခဲ့တဲ့ခီးစဉ်အတွင်းသမ္မတအာဒိုဝန်နဲ့တွေ့ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ညနေခင်းခီးစဉ်မစခင်မှာပဲတူရကီသမ္မတအာဒိုဝန်ကပိုဟမ်မင်းကြီးနဲ့တွေ့ဆုံပြီးဆီးရီးယားနိုင်ငံအတွင်းကလူသားချင်းစာနာထောက်ထားမှုအခြေအနေအကြမ်းဖက်ဝါဒတံပြန်တိုက်ဖြတ်ရေးအစ္စလမ်ဘာသာပေါ်မုန်းတီးကြောက်ရွံ့မှုဂျေရုဆလင်မြို့ရေးတို့ကိုဆွေးနွေးဖို့ရှိကြောင်းပြောခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုဘက်ကသူ့သဘောနဲ့တူဆုံးဖြတ်ခဲ့တယ်လို့သမ္မတအာဒိုဝန်ကထုတ်ပြောထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေကအရှိလေပိုင်းငြိမ်းချမ်းရေးဆောင်ရွက်ချက်တွေကျော်ပါသွားနိုင်တယ်လို့ပြောဆိုမှုတွေအပေါ်မှာတူရကီသမ္မတနဲ့ပိုဟမ်မင်းတို့ကစိုးရိမ်မိကြောင်ပြောဆိုထားကြပါတယ်။တူရကီသမ္မတအာဒိုဝန်ဆက်ရောက်လာတဲ့တနင်္ဂနွေနေ့နှောင်းပိုင်းကနေသူပြန်မဲ့တနင်္လာနေ့ညနေခင်းအထိအီတလီအာဏာပိုင်တွေက24နာရီဆန္ဒပြမှုတာမြင့်မိထုတ်ထားသလိုရဲတပ်ဖွဲ့ဝင်3,500ကိုလည်းလုံခြုံရေးချထားပါတယ်။အီတလီသမ္မတဝန်ကြီးချုပ်တို့နဲ့လည်းသမ္မတအာဒိုဝန်တွေ့ဆုံဖို့ရှိနေပါတယ်။
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုမြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကနေဒေသတွင်းပြည်ပခန့်တွေဖြစ်ပြန့်နှံ့လာနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံအတွင်းကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်တာတွေကလူမျိုးစုအလိုက်ရှင်းလင်းမှုမျိုးရုံတပ်ဖြတ်မှုတွေဖြစ်နိုင်ခြေရှိတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ပြောဆိုတာဖြစ်ပါတယ်။ဒေတာရင်းလုံခြုံရေးအပေါ်တည်ရောက်မှုရှိလာနိုင်ခြေရှိတဲ့ပြဿနာကြီးနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီကနေ့လူ့ခွင့်ရေးချိုးဖောက်မှုတွေကနောက်နေ့မှာပဋိပက္ခတွေဖြစ်လာနိုင်တယ်လို့ပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဌာနမှလုပ်တဲ့လူ့ခွင့်ရေးညီလာခံတစ်ခုမှာကုလလူခွင့်ရင်မဟာမင်းကြီးမင်းကွန်းပြောတာမှာတော့ရိုဟင်ဂျာပြဿနာကနေကိုယ်ွယ်ယုံကြည်မှုကိုအခြေခံတဲ့ကျေပြန်းတဲ့ပဋိပက္ခကြီးဖြစ်လာမယ်ဆိုရင်တော့ဒီကိစ္စကတကယ်ကိုသတိထားရမယ့်ကိစ္စဖြစ်လာနိုင်တယ်လို့လည်းသတိပေးသွားပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်း90ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လအကြမ်းဖက်မှုတွေနဲ့ဒုက္ခတွေကပ်ဘေးကြီးပေါ်ပေါက်လာရတာဖြစ်တယ်လို့လည်းကုလလူခွင့်ရင်မဟာမင်းကြီးကပြောဆိုသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ဆွစ်ဇာလန်ကလည်း Swiss France ငွေကြေး12တန်းပေးမယ်လို့ဒီကနေ့ Swiss သမ္မတကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့တွေ့ဆုံစင်မှာကတိပြုသွားပါတယ်ရှင
်။ Super Bowl လို့ခေါ်တဲ့ American မှာနာမည်အကြီးဆုံးဘောလုံးပွဲမှာနာမည်သိပ်မကြီးတဲ့ Philadelphia ပြည်နယ်အသင်းကမထင်မှတ်ပဲပိုဆွဲသွားပါတယ်။52ချိန်မြောက် NFL လို့သူကခေါ်တဲ့ American မြို့သားဘောလုံး League ဖလားပွဲပိုလူပွဲကို Minnesota ပြည်နယ်က Minneapolis မြို့မှာမနေ့ကကျင်းပခဲ့ရမှာ New England ပြည်နယ်ကပေးထရီယော့စ်အသင်းကိုဖီလာဒယ်ဖီးယားပြည်နယ်က Eagles အသင်းက41-33မှတ်နဲ့အနိုင်ရသွားတာပါ Eagles အသင်းအနေနဲ့အရင်ကနှစ်ချိန်နောက်ဆုံးပွဲစဉ်တွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးပေမဲ့အခုတော့ပထမဆုံးချန်ပီယံအဖြစ်ပိုဆွဲသွားတာဖြစ်ပါတယ်အခုလိုပိုဆွဲခဲ့တာကြောင့်ဖီလာဒယ်ဖီးယား Eagles အသင်းအနေနဲ့ American မြို့သားဘောလုံးကွန်ဖရင့်မှာကိုစားပြုပါဝင်ခွင့်ရတဲ့အသင်းတစ်သင်းဖြစ်သွားပါပြီ Eagles အသင်းဟာတကယ်တော့1981ခုနှစ်တုန်းက Oakland Raiders အသင်းကိုရှုံးခဲ့တယ်လို့
ထောက်၅ခုနှစ်မှာလဲအခုနိုင်လိုက်တဲ့ပေရှီယတ်ကိုရှောင်းခဲ့ပါတယ်ဒီပွဲမှာတော့အီဂယ်စအသင်းရဲ့ကွာတာဘက်ခေါ်အဓိကဦးဆောင်ဘောလုံးပြစ်ပေးတဲ့နစ်ဖိုးစာအရင်နံပါတ်ကြီးကွာတာဘက်ဖြစ်တဲ့ကာဆန်ဝန့်ပြိုင်ပွဲရာသီပြီးကနေ၄၀မြောက်မှာဒူးတန်ရရသွားတာကြောင့်အစားထိုးဝင်ကစားခဲ့ရတာပါပွဲစဉ်တစ်လျှောက်နစ်ဖိုးစာအဓိကကောင်းဆုံးကစားခဲ့သူဖြစ်ပြီးတက်စတောင်းလို့
Desmond Bradley Martin Levin မှာပြက်ရှာတရားနဲ့တည်ဆုံးခဲ့တာပါအသက်85နှစ်အရွယ်အမေရိကန်နိုင်ငံသား Mr. Martin ကစင်းစွဲမှောင်ခိုကူးသူတွေနဲ့ဈေးကွက်တွေကိုဖောက်ထုတ်နိုင်စေရေးပံ့ပိုးဆောင်ရွက်ပေးသူအဖြစ်လူသိများပါတယ်အမေရိကန်ပြည်ထောင်စုကွန်ဂိုဘီယန်နမ်နိုင်ဂျီးရီးယားအင်ဂိုလာတရုတ်နောက်လက်တလုံးမြန်မာနိုင်ငံတို့ကစင်ဆွဲမှောင်ခိုကူးသူတွေကိုဖောက်ထုတ်တာမှာမစ္စတာမာတင်ရဲ့သုတေသနပြုချက်တွေကအထောက်အကူဖြစ်စေခဲ့တယ်လို့တိုင်းရင်းတိရစ္ဆာန်ထိန်းသိမ်းရေး Wildlife Direct အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာပေါ်လာခါဟွန်ဘူးကပြောပါတယ်1993ခုနှစ်မှာကြန့်ကြိုတရားမဝင်ရောင်းဝယ်မှုတွေကိုတရုတ်အစိုးရကတားမြစ်လိုက်တာမှလည်း Esmond Bradley Martin ရဲ့ကြိုးပမ်းမှုတွေကအရေးပါခဲ့ပါတယ်သူ့ရဲ့သုတေသနဆောင်ရွက်ချက်တွေကြောင့်တရုတ်နိုင်ငံအနေနဲ့သူ့ရဲ့တရားဝင်စင်ဆွဲရောင်းဝယ်မှုကိုအဆုံးသတ်စေတဲ့အချီဥတီသွားစေခဲ့တာဖြစ်ပြီးဒီတားမြစ်မိတ်ကတော့ဇန်နဝါရီလ၁ရက်နေ့မှာစတင်သက်ဝင်ခဲ့ပါတယ်ရှင်
။ Samsung လုပ်ငန်းကြီးရဲ့အမွေခံကလေးရွယ်တစ်ထည်လီဂျေယုံအပေါ်ချမှတ်ထားတဲ့ထောင်တန်းကိုတောင်ကိုရီးယားယူကန်တရားရုံးကဆိုင်းငံ့လိုက်ပြီးထောင်ကနေဒီနေ့ပဲချက်ချင်းပြန်လွတ်ဖို့အမိန့်ချမှတ်လိုက်ပါတယ်။သမရဘက်ကွန်ဟေကိုရာဒုခဖယ်ရှားလိုက်တဲ့အထိဖြစ်ခဲ့ရတဲ့ဒီအဂတိလိုက်ဆာမှုရှုပ်တဘုံနဲ့ဆက်ဆက်ပြီးအသက်49နှစ်အရွယ်လီဂျေယွန်ကိုပြည်ခဲ့တဲ့ဩဂတ်လကဆိုးမြတော်ခရိုင်တရားရုံးကနေထောင်ဒဏ်5နှစ်ပြည့်တန်ချမှတ်ထားတာပါအခုတော့အယူခံခုံရုံးကနေပြည့်တန်စင်ကြတချို့ကိုပဲဖျက်လိုက်တယ်လို့ပြည့်တန်တွေကိုရှော့ပေါ်လိုက်ပြီးဆိုင်းငံ့ထောင်ဒဏ်2နှစ်ခွဲအဖြစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်ထိတ်ကန်ရောက်တဲ့တွင်ကိုမှတင်ပြထိုင်တဲ့ကဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voenews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOE Bamis News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ဘင်္ဂလားဒေ့ရှ်အစိုးရဖက်ကရူဝင်ဂျာဒုက္ခသည်အရေးငြိမ်းချမ်းစွာရရှိဖြစ်ရှင်ဖို့မြန်မာနေရောနိုင်ငံတကာနဲ့ပါတန်တမန်နီလန်တွေနဲ့ဖြည့်ရှင်ပေးဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာပြောဆိုထားပါတယ်မြန်မာအစိုးရဖက်ကတော့နိုင်ငံသဘောတူညီချက်နဲ့အညီပြန်လည်လက်ခံရေးအသင့်ပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဖက်ကလည်းသူတို့အတွက်ရေရှည်ခိုင်မာတဲ့ဘဝအာမခံနဲ့စိတ်ချရတဲ့လုံခြုံရေးအစီအမံတွေနဲ့နိုင်ငံသားအခွင့်အရေးတန်းတူညီမျှမှုပေးမှပဲနေရာရင်းကိုပြန်လာရဲကြမယ်လို့ဆိုပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်းသွားတဲ့တင်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတော့မြန်မာနိုင်ငံဘက်ကဇန်နဝါရီလ23ရက်နေ့ကနေစလို့ပြန်လည်လက်ခံမှုအသင့်ရှိနေပြီလို့သတင်းထုတ်ပြန်ထားတာပါဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာအရေးကိုငြိမ်းချမ်းစွာရေရှည်ဖြေရှင်းနိုင်မှုမြန်မာနိုင်ငံနဲ့ရောနိုင်ငံတကာနဲ့ပါတန်တမန်နီးလန်းအနေနဲ့ဆောင်ရွက်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးအတ်မာဟူအလီကလွှတ်တော်မှာမနေ့တနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းချောင်သွားတဲ့မွတ်စလင်ဒုက္ခသည်အများစုဘက်ကတော့နေရရင်ကိုပြန်လာဖို့မဖြစ်နိုင်သေးဘူးလို့ပြောကြပါတယ်။အဓိကကတော့သူတို့ရဲ့မူရင်းနေရာတွေမှာနေရာပြန်ပြီးချပေးထားတာမဟုတ်ဘဲယာယီဂျာစခန်းတွေမှာလက်ခံပါနဲ့သူတို့တောင်းဆိုထားတဲ့ဒန်းလူနိုင်ငံသားအခွင့်အရေးပေးဖို့နောက်သူတို့အတွက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်မှုမြမအစိုးရဘက်ကလုပ်ပေးနိုင်ခြင်းမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာအနီးမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းတွေဥမောင်းမောင်းကပြောပါတယ
်။ကျွန်တော်လောလောဆသူတို့မြန်မာသူတို့ပြောတဲ့အတိုင်းသူတို့ကောင်းနေတဲ့အတိုင်းဆိုလို့ရှိရင်ကျွန်တော်တို့ဘာမှလူရက်သွားဖို့ဆန္ဒတော်လို့ရှိနေဒီကိစ္စဘာကြောင့်လဲဆိုတော့ဒီဂျာတကမှနေရမယ်ဆိုပြီးတော့ပြောတာရှိတယ်လေအဲ့ဒီဂျာတကမှကျွန်တော်တို့မနေဘူးကျွန်တော်မူလာမရဘူးပဲလို့ရှိနေဒါပေမဲ့ကျွန်တော်တို့ဝိုင်းကြရအဲ့ဒီစကန်မှကျွန်တော်တို့လုံးဝမနေတာဘူးဘာကြောင့်လဲဆိုတော့သူတို့ပထမလက်ကတည်းကပြီးတော့ဦးစေဆုံးဂျာမှလည်းသူတို့အဲ့ဒီအလိုကတည်းကပြီးတော့ပြရနေလူတွေတော့ပြီးတော့ပြန်ကောတာရှိတယ်အဲ့ဒီကတည်းတော့သူတို့မှမကြည့်ဘူးလေကျွန်တော်တို့မူလာနေရကိုပြရမယ်မူလကျွန်တော်နိုင်ငံသားခွင့်အပေးဝရမယ်
အဲ့ဒါကိုကျွန်တော်တို့ဘိကမတ်ကျွန်တော်တို့ပြင်သွားမှာပေါ့ဒါပြင်လက်တလောရခိုင်မြောက်ပိုင်းမှာနေထိုင်တဲ့မွတ်စလင်တွေအတွက်လွတ်လပ်စွာခရီးသွားလာခွင့်ပိတ်ပင်ခံရတာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုရှိမရှိစစ်ဆေးမေးမြန်းခံနေရတာအပါအဝင်နေရှင်လူတွေမှုပုံမှန်ဘဝတွေအတွက်စားဝတ်နေရေးလုံခြုံရေးတောင်းမှုတွေကအခက်အခဲရှိလာနေတဲ့အပြင် NVC လူရလုံးမသိမချမ်းနိုင်တဲ့အမြတ်အစားလို့ရောက်နေပြီဘာလို့ခါလေးဒုက္ခသည်စခန်းမှာနေတဲ့ဥစ္စည်းအစ္စလာမ်ကလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကလိုအပ်တဲ့နေထိုင်စားသောက်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနေပေမဲ့လို့ရေရှည်ဒုက္ခသည်စခန်းတွေထဲမှာနေထိုင်ရေးကတော့အခက်အခဲရှိပါတယ်လို့ပြောပါတယ်ဟုတ ကျမရှိတဲ့အတွက်မပြန်ရဲကြသေးတာလို့လည်းဦးရီစလန်ကပြောပါတယ်။လက်တလောမှာတော့ဘင်္ဂလားမြန်မာနှစ်နိုင်ငံနယ်စပ်မှာဖွင့်နေထားတဲ့ဂျာစကန်နေဖြစ်တဲ့ငခူရတောင်ပြိုလက်ဝဲလှဖိုးခေါင်းစားတဲ့ယာယီလက်ခိုင်စခန်းတွေကိုတော့ရခိုင်ပြည်နယ်အစိုးရဘက်ကအစင်းနှစ်ဖြစ်အောင်စစ်ဆေးဆောင်ရွက်နေပါတယ်။ဥရီနဲ့အညီနိုင်ငံသားဖြစ်တဲ့ဖြစ်တိုက်သူတွေကိုနိုင်ငံသားပေးနိုင်မှုNVC ကမ
ကျွန်တော်တို့ကတော့ဒီနေ့မနက်ပိုင်းကအစိုးရတပ်မတော်နဲ့ပလောင်လက်နက်ကိုင်အဖွဲ့ကြမှာ၃နာရီလောက်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးအစိုးရတပ်ဖက်က၄ချောင်းကပါတိုက်ခိုက်ခဲ့တယ်လို့ပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။တချိန်တည်းမှာတော့မွန်းနဲ့လာဟုလက်နက်ကိုင်အဖွဲ့တွေကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်
NCAကိုဒီလ17ရက်နေ့မှာရေတိုးမဲလို့သတင်းထွက်ပေါ်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။ဟုတ်ကဲ့ဒီပိုင်းတွင်ပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်တရုတ်မြန်မာနယ်စပ်အခြေစားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ကထိုးစစ်တွေရပ်ဆိ ူဘုံမှုတအိုက်ကျော်ကအခုလိုပြောပါတယ
်တတိမနေ့ခုနလာရေကျော်လောက်ကနာနေဒီကုခိုင်နေနေငေါငေါရောနေအဖေကကြာမှာအာဒီအာငါခွန်တိနေမြန်မာတန်တော်တမတိတိဟောတာအဲ့ဒါပဲဖန်တဲ့ပေါ်အဖြစ်ပေါ်တယ်အာတော့မနေ့ကြာတော့ချိန်တော့ဒီမြန်မာတန်တော်အထက်ညောများတယ်လို့ကျွန်တော်သိရတယ်အဲကြောင့်မို့ဒီဒီနိုင်ကျွန်တော်တော့မှဆိုဒီကြောင့်ဒီကနေရရင်မသိရကျွန်တော်ပြောလာပြီခက်တယ်အဲတော့တော့ဆက်လိုက်ခဲလို့မှပြတယ
်လွန်ခဲ့တဲ့နှစ်ရက်ကလေးကအစိုးရရဲ့တပ်မ71ကတပ်ဖွဲ့တွေဟာပလောင်တပ်ဖွဲ့နောက်ကိုထက်ချက်မကွာလိုက်နေကြရာကဒီကနေ့တိုက်ပွဲဖြစ်ပွားတာဖြစ်ကြောင်းပြောပါတယ်ဒီတိုက်ပွဲဟာကြေးရွာအတွင်းဖြစ်ပွားတာမဟုတ်ပေမဲ့အနီးအနားကြေးရွာကပြည်သူတွေဟာထိတ်လန့်ပြီးနေရက်ဆုံးခွာထွက်ပြေးကြကြောင်းလည်းပြောပါတယ်
တယ်ဘယ်ကြတာတော့လူကြည့်ချင်မှုတော့မရှိဘူး။ဒါမှတော့တယ်ဘယ်ဖြစ်တဲ့ဒီလူကတော့လာမှာဒီမိဖိုင်ရရတယ်မှာဘလုံးဟာထွက်ပြေးသိချောင်းရတယ်။တယ်ဘယ်ချောင်းမှာမထွက်ပြေးသွားရလို့အမျိုးတော့ပြရတယ်
။ထွက်ပြေးသွားတဲ့ရွာသားတွေစီရင်ကိုအတိအကျမသိရပေမဲ့ငုံငားရွာနဲ့ပတ်ဖန်ရွာမှာတရွာကိုလူဦးရေ300နဲ့500အတွင်းမှာရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းကလည်းကချင်ပြည်နယ်မြစ်ကြီးနားမိုးကောင်ဖားကန်တနိုင်စွန်ဘရာဘွန်မန်စီနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်မွန်ကိုစတဲ့မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့အစိုးရတပ်မတော်ဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကသတင်းထုတ်ပြန်ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲထိုင်းမြန်မာနယ်စပ်ဒေသကမွန်ပြစ်သစ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ဟာဒီက73ရက်နေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုနေပြည်တော်မှာလက်မှတ်ရေးထိုးဖို့ရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ဒီတရင်းနဲ့ပတ်သက်ပြီးမွန်ပြစ်သစ်ပါတီ NMSP ကပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးက
ကျွန်တော်တို့လူကြီးတွေထိုင်တော့ခုမသိရမသိဘူးကျွန်တော်လည်းခကြီးထွက်နေလို့အဲဒီကျွန်တော်ပြန်မေးကြည့်လိုက်မလဲလူကြီးတွေကတော့
LDU ရဲ့ဒူးဥက္ကဋ္ဌဦးစော်လမွန်ကလည်းအခုလိုပြောပါတယ်
ကျင်းနေမှာကောင်းသတိမဲ့တဲ့။သွားလို့ဆင်းတိလို့သားပြီလေဖိတ်စားပါညာလို့ဆရာမရောက်သေးဘူး။ကျွန်တော်ဒီပြဆွေးနှစ်ချက်စီချက်လေအထမကျတဘောတင်ရှိချက်ကိုလည်းထိုးမယ်။အဲဒီတော့တခါထိုးမယ်။နောက်ဖက်လို့တခါထိုးမယ်တဲ့။ကျွန်တော်အမြင်တော့နော်။နောက်ဖက်လို့တခါထိုးမယ်ထိုးတယ်လေ။မုန်းနဲ့လာဟုဖွဲ့တွေလက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကိုမေးမြန်းဖ
NLD အစိုးရတာဝန်ယူချိန်မှာ ပထမဆုံး NCA ကိုလက်မှတ်ရေးထိုးတာဖြစ်ပြီး ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC မှာတော့အဖွဲ့နှစ်ဖွဲ့သာကျန်တော့မှာဖြစ်ပါတယ် လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကချင်နဲ့ပလောင်ဖွဲ့တွေပါဝင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FBNCC ကနိုင်ငံရေးဆွေးနွေးရေးကော်မတီကတော့NCA ပြင်ပကနေနိုင်ငံရေးနဲ့ငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးဖို့ပြင်ဆင်နေပါတယ်
ကိုဘောဇော်တင်ပြသွားတော့ပါရှင်။ပြီးတော့အင်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းအလုပ်သမားတွေနဲ့ဒုက္ခသည်တွေရဲ့ကြံမာရေးပညာရေးနဲ့ကလေးကာကွယ်ဆောင်ရှားမှုတွေလုပ်ပေးနေတဲ့မေရိုစီခန့်အနေနဲ့နိုင်ငံတကာရဲ့အကူအညီလျှော့ချခံရနေချိန်မှာတိုင်ဝမ်အစိုးရကဆက်ပြီးတော့အကူအညီပေးနေပါတယ်။ထိုင်ဝမ်အစိုးရရဲ့ထောက်ပံ့ က်ထားတဲ့မေရော့ဆေးခတ်မှာလမ်းတွေအဆောက်အဦနဲ့ဆေးဝါးပစ္စည်းဆိုင်ရာအကူအညီတွေပေးအပ်နေတာပါ။အပြည့်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမှာကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းအလဲတွေဖြစ်လာပြီးဆိုပြီးနေဆက်တွေမှာတော့နိုင်ငံတကာရဲ့အကူအညီတွေရှော့ချဖြစ်လိုက်တဲ့အတွက်ဒုက္ခသည်တွေနဲ့ရွှေပြောင်းလို့သမားကြီးလုပ်နေတဲ့အဖွဲ့အစည်းတွေအခက်အခဲတွေကြုံနေရချိန်မှာတိုင်းမြန်မာနယ်စပ်မှာပညာရေးကျန်းမာရေးကိစ္စတွေကိုလုပ်နေတဲ့မေတော်စည်းကမ်းလဲပါဝင်တာပါ။ဒါပေမဲ့ထိုင်ဝမ်အစိုးရရဲ့အကူအညီနဲ့တချို့ကျန်းမာရေးဆိုင်ရာအထောက်အကူပစ္စည်းတချို့ရရှိခဲ့တယ်ဆိုပြီးမေတော်စည်းကမ်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပါတယ်
။ထိုင်ဝမ် Economic and Culture Office ဆိုတာထိုင်ဝမ်အစိုးရရဲ့ရန်ပုံမြို့ပဲပေါ့နော်။အခုရုံးကဆောင်တော့ရုံးဝင်နေပြီးတော့တရက်ချပေးတဲ့ဥစ္စာပေါ့နော်။ဒါမျိုးကြီးကျမုံကြီးကတော့အစိုးရကြီးရလာတယ်လေ။2017လောက်မှစပြီးတော့ဒီကလေးဘော်ဒါဆောင်လေးရဲ့မလိုအပ်တဲ့ဒီအသက်ရှင်ပစ္စည်းကိရိယာတွေစောင့်ကြမှရေးနေပတ်သက်တဲ့အသက်ရှင်ပစ္စည်းကိရိယာတွေသူကဟိုကုညီရပေါ့နော်။ဒီ2014မှာကျတော့သူကဒီအခုမျိုးဆက်ပွားကျမရေးဌာနရဲ့ပြပလူနာဆောင်မှအထောက်အဦသူကုညီတယ်။ဒါကပစ္စည်းကိရိယာပေါ့နော်။ဒီဇာဖောက်ကမ်းပေါ့နော်။ဇာဖောက်ကမ်းမှလိုတဲ့ပစ္စည်းကိရိယာတွေပေါ့ဆေးကံအဆင်ရှိတဲ့အချိန်မှာလိုအပ်တဲ့ဈေးဝါသုံးပစ္စည်းဈေးရုံသုံးပစ္စည်းကိရိယာတွေကိုကြည့်ရပေါ့2019မှာကျတော့ခုနဒီဈေးနဲ့ဈေးပစ္စည်းကိရိယာတွေတို့ထောင်ထားတဲ့ဈေးရုံသုံးပစ္စည်းတို့ထောင်တဲ့ဟိုဈေးကိုထောင်ရဲ့ပစ္စည်းကိုထောင်ရဲ့ကျတော့ပြီးတော့ဒီဆိုလာပေါ့နော်ကုညီတယ်နောက်ဒုက္ခတဲ့စခန်းမှာလည်းတခုပေါ့နော်ဒုက္ခတဲ့စခန်းမှာကျတော့သူတို့ဒီအဟာရနဲ့ပတ်သက်တဲ့မျိုးစုံအဟာရတွေကိုကြည့်ရချင်တယ်
ထိုင်ဝမ်အစိုးရဟာထိုင်းနိုင်ငံသားတွေအတွက်လည်းပညာသင်ဆုပေးတာတွေရှိပါတယ်ဒီအတွက်နေဆက်ကထိုင်းနိုင်ငံသားအဖြစ်ရရှိထားတဲ့မြန်မာနိုင်ငံကတိုင်းရင်းသားလူနည်းစုကလေးတွေအတွက်လည်းပညာသင်ဆုတွေလျှောက်ထားနိုင်ပါတယ်ထိုင်ဝမ်ဖောင်ဒေးရှင်းဖော်ဒီမိုကရေစီလို့ခေါ်တဲ့လွတ်လပ်တဲ့လူ့အခွင့်အရေးကော်မရှင်လို့အဖွဲ့မျိုးကနေမဲတော်စည်းကမ်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကို2008ခုနှစ်ကလူ့အခွင့်အရေးဆုပေးခဲ့တယ်လို့2013ခုနှစ်လောက်ကလည်းလူမှုရေးအဖွဲ့အစည်းတစ်ခုကလည်းလူမှုရေးနဲ့ဆိုင်တဲ့ဆုကိုပေးခဲ့တာပါဒီအတွက်ထိုင်ဝမ်အစိုးရရဲ့အကူအညီတွေဟာနေဆက်နေပြည်သူတွေအတွက်အခက်အခဲတွေဖြစ်နေချိန်မှာအများကြီးအထောက်အကူဖြစ်ခဲ့တယ်ဆိုပြီးဒေါက်တာစင်တီယာမောင်ကဆိုပါတယ်မဲတော်စည်းကမ်းကိုတော့အများဆုံးအကူအညီဖြင့် 2014 ခုနှစ်ထဲမှာအမေရိကန်ဒေါ်လာ 8,000 ကျပ်ခဲ့တယ်လို့ 2018 ခုနှစ်ထဲမှာတော့စစ်ဖြစ်စီတိုးလောင်ယုံတွေနဲ့ကားပါကင်တွေနဲ့မဲတော်စည်းကမ်းတစ်ခုလုံးရဲ့ညက်စစ်မီရရှိရေး 20 ရာခိုင်နှုန်းလောက်ကိုအထောက်အကူဖြစ်တဲ့ဆိုလာစနစ်တွေအတွက်စုစုပေါင်းအမေရိကန်ဒေါ်လာငွေ 3,000 ကိုလည်းအကူအညီပေးခဲ့တာဖြစ်ပါတယ်ရှင်
မေရိုစေခံကိုထိုင်ဝမ်အစိုးရကပေးအပ်နေတဲ့အကူအညီတွေအကြောင်းမအေးအေးမကသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေညဖက်အစီအစဉ်တွေကို line to meter 19.25 30.2 တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာနိုင်ငံတွင်းသတိထားရမယ့်ငလင်သတင်းဖက်ဆက်ပါမယ်။ဇန်နဝါရီလ12ရက်နေ့ကဖြူးမြို့ရဲ့အနောက်ဖက်24မိုင်ကွာပုဂိုးရိုးမာတဲ့ကိုဗဟုပြုပြီးတော့လှုပ်ခတ်ခဲ့တဲ့ပြင်းအား6အဆင့်ရှိတဲ့ငလင်အပါဝင်အခု2018ခုနှစ်ရဲ့ပထမနှစ်လအတွင်းမြန်မာနိုင်ငံတဝန်းဒေသပေါင်းစုံမှာပြင်းအားသိပ်မများလာတဲ့ငလင်ပေါင်း30ကျော်လုတ်ခတ်ခဲ့ပါတယ်။ကာလရှိခမ်းမန်းချက်အရရန်ကုန်မန္တလေးနေပြည်တော်ပဲခူးစားတဲ့မြို့ကြီးတွေရှိနေတဲ့စကိုင်းပြည့်၍ကြောတလျှောက်အင်းအားပြင်းတဲ့ငလင်လုံနိုင်ချေအထူးတတိဖြိုလိုနေပြီလို့မြန်မာနိုင်ငံငလင်ကော်မတီကပြောပါတယ်။သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကပြောပြပါမှာရှင်။
February 3 ရက်နေ့က တချီလိတ် မြို့ရဲ့ အနောက် မြောက်ဘက် 28 မိုင် အကွာမှာ ပြင်းအား 5.3 ရှိတဲ့ အင်အားသင့် ငလျင် လုတ်ခတ်ခဲ့ပြီး February 4 ရက်နေ့မှာတော့ DDA မြို့ရဲ့ အရှေ့ဘက် 12 မိုင်ခန့် အကွာမှာ ပြင်းအား 4.3 ရှိတဲ့ မြေ ငလျင် လုတ်ရှားခဲ့ပါတယ်။ 2018 ခုနှစ်ရဲ့ ပထမ 2 လ အတွင်း ငလျင် စုစုပေါင်း အကြိမ် 30 လုတ်ခတ်ခဲ့တာနဲ့ ပတ်သက်ပြီး မြန်မာနိုင်ငံ မြေ ငလျင် တိုင်းဒေသကြီး ဌာနကွယ် လက်ထောက် ညွှန်ကြားရေးမှု ဦးကျော်ကျော် လင်းက အခု လို့ ပြောပြပါတယ်။
ဇန်နဝါရီလရဲ့နေ့ပြီးတော့ယနေ့ချိန်ကယနေ့ဒီအချိန်ပေါင်း30လီချိန်လောက်ရှိပါတယ်ခင်ဗျ။အဖြူမျိုးမှာလုတ်ခဲ့တဲ့ငလျင်ကတော့ဇန်နဝါရီ၁ရက်နေ့ကလုတ်ခဲ့တာပါ။အဲဒီကတော့အင်အားတော့
20 ရွေးတခုတည်းရဲ့အနီးဝန်းကျင်မှာလုပ်နေတာမဟုတ်ပဲမြန်မာနိုင်ငံတဝန်းဒေသပေါင်းစုံမှာလုတ်ခတ်နေတာဖြစ်ပြီးနောက်ဆက်တွဲငလျင်သဘောမျိုးဖြစ်တာမို့အလွန်မင်းစိုးရိမ်စရာမလိုပေမဲ့လက်လျူရှုလို့တော့မရဘူးလို့ငင်းငလျင်ပညာရှင်တွေကထောက်ပြကြပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံမြေငလျင်ကော်မတီဒုတိယဥက္ကဋ္ဌဦးမျိုးတန်ကအခုလိုပြောပြပါတယ်။ဟုတ်ကဲ့ပြည်သူတခုတည်းရ
ဒီနာသူရှိတဲ့လောက်ဆိုလို့ရှိရင်တော့ဒီတော့ခဏဒီနောက်ဆက်ချင်းနေကြတော့သူကခဏဒီငလျင်ကူဝါဟိုကဒီလီလီမကြခဏလုပ်လို့လုပ်တာရှိတဲ့ဒီကတွေတော်တော်သိတယ်လေသူရင်ပြတော့မရှိဘူးသူတို့လည်းလက်လူရှိလို့လည်းမရဘူးဒါပေမဲ့တစ်ဖက်မှာလေကာလရှိခံမှန်းချက်အရရန်ကုန်မန္တလေးနေပြီးတော့ဘကိုးစားတဲ့မြို့ကြီးတွေရှိတယ်စကိုင်းပြည့်ရွေးတခြားမှာတော့အင်အားပြင်းငလျင်လောက်ခံနိုင်ကြကိုအထူးဂရုပြုဖို့
ရှိနေတယ်မန္တလေးရှိနေတယ်ငရိုင်းရှိနေတယ်ကျွန်တော်ကဟိုဂျင်းရီရှိနေတယ်စကိုင်းပြည်ရေးတခြားကတော့လောင်းတန်းပက်တီရှင်းကိုတာကာလာရှိနေဟိုပြန်ပြီးတော့ကမန်ထရာပြည်ရာစုရင်တော့သူကဟိုဥပမာအဓိကလင်းကြီးလို့မယ်ဆိုရင်သူကလုပ်ဖို့ရအတွက်ရန်ဖြစ်နိုင်ကြရများနေတာဆိုတဲ့ခါကျတော့ခုနပြည်သူလေးလုပ်တဲ့ငင်းလေးကိုဖယ်ထားလိုက်အောင်တော့ဖြစ်နိုင်ကြရတော့ဒီပြည်ရေးတခြားမှာလင်းကြီးလုပ်န
ကျွန်တော်ကလည်းနှုတ်ခဲ့တဲ့ငွေနဲ့ဒီကပြန်ပြည့်ရတာအဲနောက်ဆုံးငွေလှုပ်ခဲ့တဲ့နေ့ကနေဒီလိုဘလောက်ကြာနေပြီလဲနောက်ဆုံးငွေလှုပ်ခဲ့တဲ့နေ့ကနေဒီလိုဘလောက်ကြာနေပြီလဲနောက်ဆုံးငွေလှုပ်ခဲ့တဲ့နေ့ကနေဒီလိုဘလောက်ကြာနေပြီလဲနောက်ဆုံးငွေလှုပ်ခဲ့တဲ့နေ့ကနေဒီလိုဘလောက်ကြာနေပြီလဲနောက်ဆုံးငွေလှုပ်ခဲ့တဲ့နေ့ကနေဒီလိုဘလောက်ကြာနေပြီလဲနောက်
ကျွန်တော်တို့ကလုတ်ခတ်ခဲ့တဲ့တပိတ်ချင်းငလျင်လုတ်ခတ်မှုအပိုင်းကလွှဲရင်ကျန်ငလျင်လုတ်ခတ်ခဲ့ဘူးတဲ့နေရာအများစုမှာအချိန်မရွေးငလျင်လုတ်ခတ်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်။အင်အားဖြင့်ငလျင်တွေလုတ်ခတ်တဲ့အခါငလျင်ဘိုးချင်းနဲ့နီးကပ်တဲ့နေရာတွေမှာအပျက်စီးအဆုံးရှုံးတွေများနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားဖို့လိုအပ်တယ်လို့ပညာရှင်တွေကအကြံပြုပြော
ဆောက်ဦးရဲ့ငလျင်တန်းခန္ဓာရီတို့အပေါ်မှာမူတည်တယ်လို့ပညာရှင်တွေကထောက်ပြနေကြတာလည်းဖြစ်ပါရဲ့ရှင်။မမင်းကြီးခိုင်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဒီမိုကရက်တစ်မြန်မာအတန်း TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်တံစလောင်းကနေနေစဉ်ညစေနိုင်နေမနဲ့ကိုနိုင်အစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မနေ့3:00နောက်ဆုံ
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်တက်တက်ရောင်တဲ့လောအစီအစဉ်မှာကြားရဖို့ရှိတာကတော့
So today, a brief 40 years after Mickey got his star, I'm delighted to honor Minnie and her magic with hers.
Ellie ကဟောလိဝုဒ်ဝေါ့ကောဖ်ဖေးမှာနှစ်ရာရသွားတဲ့ Mickey Mouse ကလေးအကြောင်းကြားမှာပါအခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအစိုးရအပြောင်းလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လက်တွေ့မှာအဲ့ဒီမျှော်လင့်ချက်တွေအကောင့်ထဲပေါ်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေသလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာတောက်သားဖုံးဝင်းကိုဆက်သွယ်မြင်းမြန်ပြီးအခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံမှာအနေဒီအစိုးရတည်တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတော့မကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိဘဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါလေဒေါက်တာဖုံးဝင်းဟာမင်္ဂလာမြန်မာအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်သူကနိုင်ငံသားကယင်းနှိမ့်မြုံတဲ့သူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကယင်းနှိမ့်မြုံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်အဓိကတော့ဒီတိုင်းကြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးယင်းနှိမ့်မြုံမှုတွေလိုတာပေါ့နော်အဲငွေကြေးယင်းနှိမ့်မြုံမှုလုံးမယ်ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြုပ်နှံဖို့အတွက်အားပေးတာပေါ့ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှီးမြုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိချက်ကမျက်စိဆွမ်းအားမရှိဘူးနှိမ့်ချက်ကလမ်းမဆက်သွေးရခက်ခဲတယ်အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့ပြောနေတာပေါ့ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
ဒါပေမဲ့ပြင်သစ်နိုင်ငံအခြေစိုက် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရည်အဖွဲ့ကနှစ်စဉ်တက်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးရီထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ်
။ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းရှိတာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ့်နိုင်ငံသားရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တည်းမှာလူတွေအများစုပြောနေတာကတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းပေးပေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့ပေးပေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးကြီးတွေလာပြီးတော့မြုပ်နှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီပေးပေးလေးတွေလုံတာနေပြီးတော့ဒီကျွမ်းကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်။ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့။ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေတဲ့အစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်။အစိုးရအနေနဲ့လည်းလုပ်ငန်းပေးပေးလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ။
အဲဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင် တစ်ဖက်မှာဘေးအတွက်ဆိုကြိုတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ
်ဆိုတော့လုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဗန်နာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဗန်နာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့အဲ့ချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စာဝတ်တွေရကျက်တယ်မယ်ကျက်တယ်လို့ရှိရင်နိုင်ငံရဲ့အချိန်တွေမတည်မငြိမ်ဖြစ်မယ်ပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကသက်သာနဲ့လုံထားနဲ့ရစီရဖို့လိုရပေါ့လေဆိုတော့ဒါကကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လွန်ခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကရှိ့ဝင်ရှိ့ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင်းလည်းပါတယ်ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နာခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိနေချင်းနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှိမ့်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်ဆိုအရင်တုန်းကတော့နိုင်ငံတကာကကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိနေချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေအဲ့လိုယူရတဲ့ခါကျတော့အိမ်ကြီးသားချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိမ်ကြီးသားချင်းဖြစ်တဲ့အတွက်ဒီအိမ်ကြီးသားချင်းကကိုယ့်ကိုယ်နိုင်ငံရေးရတော့စီးပွားရေးရတော့လူမှုရေးရတော့ဝင်ရောက်ပြီးတော့ထွန်းမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်သက်သာတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့သုံးရရာတိုင်းလုံးလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရာတိုင်းလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့သက်သာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့သက်သာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမဲ့စီမံကိန်းတိတိလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းတိတိလေးတွေကျွန်တော်တို့တည်ထောင်မယ်အဲဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်တဲ့စေယုံတိတိလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြည့်စစ်တို့စမှုအစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့စွန့်ပြစ်ရေးတွေကိုစတဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစဉ်အသင့်ဖြစ်လာပြီးတော့နိုင်ငံသားကယင်းနှိမ့်ညံ့မှုတွေဝင်လာပါဆိုတော့အဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးကထောင်တက်သွားမှာပေါ့လေ
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘသူမှစာမလုပ်ဘူးအစိုးရကလည်းစာမလုပ်ဘူးအစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာမှာရှိတဲ့ယင်းနှိမ့်တဲ့လူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှိမ့်ကွေးလာတယ်လို့ညင်တယ်ဗျာဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်တစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရားဖယ်လို့ကျွန်တော်ကမြင်တယ်လေ။အဲကြောင့်မို့လို့ကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကိုသိစေချင်တယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံသားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကြွန့်ကျင်လှုပ်သားတွေအဆင်သင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင
်ခုဆောင်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင
်ရရှိကံပြအန်ရီအစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ငံရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်သလိုရှေ့မရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမို့လို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ Pawan Suni Mimian Lure at Russian Re, Kuet Lifon Madugu, Jutin Pipu Tame Suin, Dare Lila Season, Little Techima, Koyma Chipare, Tamamho Kuya Mie, Kuya Yusa, Kuya Migunigu, Sane Pisi, Etan Fine Pisi, Jutin Pipu Talule Yaware. View in Mawaya Funamaga, T Nidonya Ne, Donshin Ne, Nanga Nali Pipiro, Email Sagaro, Burmese Egg View in News.com Pipare, Pawan Suni Mimian Jamet Russian Re, Juju Walker.
နောက်ပြအင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုပြည့်တဲ့ဘလော့ဂါရီပြောသည်များအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့
ကျွန်တော်ဆာလုံးရဲ့နှစ်ဆတိုးပြီးရေးခွင့်ပေးတော့မယ်တဲ့ကိုသားညိုကြီးသတင်းတွေတွေ့တယ်မဆုမြတ်မွားပို့စ်တစ်ခုလုံးအတွက်ဆလုံးအခေယာ100လေးစက်ကနေပြီးတော့နှစ်ရာ80အထိသုံးပြီးတော့မှတွစ်တာမှာဆာလုံးအခေယာ20သုံးနိုင်တော့မယ်ဆိုတော့တွေ့လို့ပြီးတော့အသိပေးခဲ့တာလေအဲ့ဒီတွေ့ဖတ်ရပြီးတဲ့နောက်မှာပဲ
ID ဆောင်းပါရှင်တွေရလေဒီအပေါ်မှာထင်မြင်ချက်ဆောင်းပါတွေမျိုးစုံရေးကြတယ်တွစ်တာရဲ့ပြောရသူတို့လူမှုကွန်ရက်ကိုပုံမှန်3000ကဒလောက်ကိုတန်း380ကျော်ရဲတဲ့လူမှုကွန်ရက်တွေထဲမှာတွစ်တာရဲ့ထူးခြားကြတော့ကိုပြောချင်တာကိုအချိန်နဲ့တပြင်းညီလိုရင်းတူရှင်ပြောပြနိုင်တာပဲဗျလုံလောက်ဆက်မှာတော့တွစ်တာကိုမဏီကတွစ်တာ3နေတဲ့သူတချို့ကိုပဲဂျာပန်ရွေးချယ်ပြီးတော့မှစာလုံးရေ
180ပန်ကိုရီးယားအခရာတွေနဲ့ရေးတဲ့သူတွေတော့မပါဘူးတဲ့အခုလိုမျိုးဒီစာလုံးရေ2စတိုးဖို့အတွက်တွစ်တာဆုံးဖြတ်ရတဲ့အဓိကအကြောင်းကလည်းအင်္ဂလိပ်စာနဲ့ရေးကြသူတွေကပြောချင်တာကိုစာလုံးရေ2လေးစက်အတွင်းမှာဝင်အောင်လို့ချုပ်မိရေးရပါပဲဂျပန်လိုဆိုလို့ရှိရင်မလို့အဲ့ဒါကြောင့်မလို့အင်္ဂလိပ်လိုတချောင်းရေးလို့ရတဲ့နေရာမှာတရုတ်ဂျပန်ကိုရီးယားတို့ကနှစ်ချောင်းရေးနိုင်တယ်သူတို့ကအင်္
ုံမလိုအပ်ဘူးလို့ပြောနေကြသူတွေလည်းမနှဲဘူးဗျလူရင်းတူရှင်တင်ပြနိုင်တာက Twitter ရဲ့ထူးခြားမှုဖြစ်တယ်စာရှိရှိရေးချင်လို့ရှိရင်တခြားလူမှုကွန်ရက်သုံးမှာပေါ့ဆိုပြီးတော့ထောက်ပြကြတယ
်အင်္ဂလိပ်ဂျပန်နှစ်ဘာသာနဲ့ Twitter သုံးနေတဲ့အမတ်မွန်မြတ်ကလည်းစာလုံးရေ140နဲ့လည်းအလုပ်ဖြစ်ပါတယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
ဒီမှာအနေနဲ့ဟိုသတင်းကိုဖတ်တာများသတင်းပေါ်တော့ Twitter အနေပြီးတော့မှအချင်းတက်လာတဲ့သတင်းတွေများတွိုင်းလာရင်းနဲ့ဖတ်တာဆိုတော့နှစ်ဆတိုးသွားမယ်ဆိုရင်စာကြောင်းတွေကပိုရှည်သွားပြီးတော့လူရင်းရောက်ဖို့ပိုချိန်ပေးရမယ်လို့ထင်ပါတယ်။အဲကြောင့်ရှည်တာတော့တိတ်မကြိုက်ပါ
။အခုလိုမျိုးဒီအင်္ဂလိပ်အခရာစာလုံး180အထိတိုးဖို့လို့ Twitter ကဆုံးဖြတ်ရတာကတဲ့ဒီတခြားအခရာတွေကြောင့်ဖြစ်တယ်တဲ့တရုတ်ဂျပန်ကိုရီးယားပေါ့နော်အဲ့ဒီအခရာတွေနဲ့ကြားလို့ရှိရင်အခိယာ140လုံးအပြည့်သုံးပြီးတော့ရေးကြတာတိတ်ပြီးတော့နေတယ်တဲ့အင်္ဂလိပ်စလုံးကြတော့140တဲ့ဝင်ရအောင်လို့မနေရေးရတယ်လို့ပြောပါတယ
်အဲ့ဒါတော့မှန်ပါတယ်ဂျပန်လိုပြောတဲ့ရေးတဲ့သူတယောက်အနေနဲ့ဆိုလို့ရှိရင်ဂျပန်ခန့်ဟိုသူကအယုတ်စကလုံးပေါ့နော်ခန်းကြီးလို့ခေါ်တာဟာနဲ့ဆိုရင်သူအတိတ်ပဲစလုံးစလုံး space နဲ့နေရာရေးရုံနဲ့အတိတ်ပဲတော်တော်များများသွားတာမျိုးမှာသတင်းတစ်ပုဒ်လုံးရဲ့ဟိုအနှစ်ကာလကိုပြောနိုင်တဲ့ဟာမျိုးတွေအထူးရှိတော့ဒီတရုတ်စကားတို့ဂျပန်စကားတို့ကိုရီးယားကတော့မသိဘူးကိုရီးယားကနှစ်မျိုးရောသုံးတဲ့အတွက်ကြောင့်မလို့ဘယ်လိုနေလဲမသိပေမဲ့ခုနသူတို့ပေးတဲ့ reason ကတော့မှန်တယ်လို့တော့ထင်ပါတယ်ဒါပေမဲ့ဒီ Twitter ဆက်လုပ်ကြတဲ့ကဒီလိုစာကြောင်းတိုတိုလေးထဲမှာပြောချင်တဲ့ဟာဥပမာဒီမှာအထူးသဖြင့်သတင်းဌာနတွေကိုဖတ်တာများတဲ့အတွက်ကြောင့်သတင်းကောင်းစဉ်လိုသဘောမျိုးကိုထိထိမိမိနဲ့ပြောနိုင်တဲ့ဟာကိုသဘောကျတာပေါ့နော်ဒီပုံမှန်သုံးတဲ့လူတွေအနေနဲ့ကတော့ကိုပြောချင်တဲ့စကားလုံးရှည်ရှည်ဝေးပြောချင်တဲ့လူတွေကတော့ကြိုက်မယ်ထင်ပါတယ်ဒီမှာကတော့တိုတိုတုတ်တုတ်ထိထိရရဟာကိုသဘောကျပါတယ်
Not cool, Miyadapi, who told him, don't be a mood or Mimia, Makuna Biosluvono, Tatosiam Luba, the Alis and Lepide, not who the Rotabiara, Lady Twitter, Sure, Tujam Huga, the Salumuku and the Matura, the character, the Alis, Ganta Tire, Dretamolo, Luraya, Luendo Shio, Tidi Mimi, Piojare, Tuya Tujam Huboli, or are you, Nasa, Payton Lilo Shi, the Salumuku and the Lu, Pietwama, Subriola, Piojare, Eriboma, Blumi, and Lashin.
And the Malay, and the Vodou, Facebook or Instagram, Twitter, or the Tonya, one of the Shahai, and I even see this.
โอ้เซ็นทรัลพี่ดอลลาร์ชินตะคู่คู่อ่ะไม่รู้อ่ะตอบปะเนาะอะไรเงี้ยตัวเยอะๆจะจําหมดโหทุจาจักเลยสิเนี่ยปกกลางเลยโหลเทมอ่ะฟิวเอไว้หน่อยดูมัดเจมงอ่ะแหละทวิตเตอร์อะมากันตกดีเลยดูเดียวเลยตัวก็ซาลงเนี่ยเดียวเลยเสียเลยหัวอย่างช่องเยียเสียไม่รู้รอโหลทวิตเตอร์เนี่ยอะเปียงเลยกูตบอจ่าเลยดิสู้ตัวก็รอไอ้เหี้ยเนี่ย
140 characters got thing machine. And I maybe don't mind them 3 sentences there. Minimally, just you get the gist of it, you get the summary of it, you know, the din title, the din subject, the kuba. Link stay late. I link it to a page that I want people to read. So, Jimo, the kuku, the din, I found it in, Jimo, a shame, a yin, I ne kajo, bo pachin, the link o twa.
အဲ့ဒါလေးပဲရေးလို့ရတယ်။တရားလေးစက်ကာရက်တာကအရန်ဒေါ်လို့ Twitter ကအစမ်းသဘောနဲ့ဘယ်နှစ်ယောက်ကိုစလုံးရင်240အထိတိုးပြီးတော့ရေးခွင့်ပေးနေတယ်ဆိုတာကိုတော့ထုတ်မပြောဘူးဗျ။ဒါပေမဲ့လို့တမနာထရန့်တော်မပါဘူးလို့
Twitter သုံးသူတွေကြားမှာတော့အပြောင်းအလဲအသစ်ကိုကြိုးဆိုသူတွေရှိတယ်လို့Twitter အနေနဲ့ဒီထက်အပြောင်းအလဲတွေလုပ်ဖို့လိုအပ်တယ်လို့တွေးလုံနေကြပါတယ်ရှင်။ဘလော့ဂါရီပြောသမျှကြားခဲ့ရတာပါရှင်။ခုတော့တတန်ယောင်သတင်းလောအစီအစဉ်ရဲ့အလဲပါ။ကမ္ဘာတစ်လောထင်ပေါ်ကျော်ကြားသူတွေနဲ့လူပညာအတိုင်းဝန်ကသတင်းတွေကိုတတန်ယောင်သတင်းလောအစီအစဉ်မှမအေးသနာကြောကတင်ဆက်ထားပါရစေ။
ဟုတ်ပါပါရှင်အားလုံးဆင်းရဲကြွရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့ပြီးခဲ့တဲ့တစ်ပတ်တင်းငရီမှာကျင်းပသွားတဲ့ဂရမ်မီဂီတအဆုချီးမြှင့်ပွဲမှာဘသူတွေစုအများဆုံးရရှိသွားပါတယ်ပြီးတော့ဟောလိဝုဒ်ကဟောလိဝုဒ်ဝေါ့ခ်အော့ဖိမ်မှာဒီနှစ်မှတ်ကျောက်တင်ခံရသူကတော့ကျွမ်မာလီမီနီမောက်စ်ဖြစ်ပါတယ်ရှင်လူမျိုးကမ္ဘာတို့လာကထင်ပေါ်ကျော်ကြားသူတွေနဲ
Kha Grammy su chi myin mwe ga ro gita nat phya ma le lo tin sa lo ya de. Kesha, SGA, Chanel Monae ne Rihanna ro ko jesu tin ya ba me no. Thuru ga pii ye de tadin pat tanin gre ma chin ba twar de Grammy gita su chi myin mwe ko la la pa pa le ne a song tan nan aw lo kae tin ja ye de lo pyo ya ma ba. Di Grammy gita su chi myin mwe ma gita a jaw ma re tor tor myan myan le phyo pye ga ja ro Kendrick Lamar phyo pye bwe ga tor tor ko myu myu jwa jwa shi ga de lo Childish Gambino, Logic ne Pink no wa le a tun phwa sai phyo pye mu re လောက်သွားကြပါတယ်ဒါမဲ့ပြောကြရှိတာကတော့ဘရူနိုမားစ်တယောက်တည်းဆိုတဲ့ညာစီတင်းကျုံယူသွားနိုင်တယ်ဆိုတဲ့အချက်ပါဒါမဲ့လည်းအဲ့ဒီဘရူနိုမားစ်ကဒီဗီဒီယိုနှစ်ယောက်တွဲပြီးတော့ဖီနက်စီတစ်ချက်နဲ့ဖြောပြီးတော့ဘယ်သူမှအားမပေးပဲမနေနိုင်ပါဘူးအားလုံးခြုံပြောရမယ်ဆိုရင်ဒီပွဲကြီးကအောင်မြင်တဲ့စနစ်တကျပြီးသွားခဲ့တာပါ Time ပြည်ထောင်နိုင်ငံမန်ချက်စတာမြို့နယ်အမေရိကန်ပြည်အောင်စုလာစ်ဗေဂတ်မြို့ကဂီတာဖြော်ပြီးပွဲအတွင်ဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာတေဆုံးထိခိုက်ရသူတွေအတွက်ရည်စုပြီးတော့သူတို့ဖြော်ပြမှုလုပ်ခဲ့တယ်လို့လေဒီဂါဂါကတော့သူ့ရဲ့ဖြော်ပြမှုအတွင်းမှာတိုင်းဆပ်တော်သိမ်းပြီဆိုတဲ့စကားကိုထည့်ပြောသွားခဲ့တာပါအမျိုးသမီးတွေလိုဆန္ဒမပါဘဲနဲ့လိမ္မာရေးဆိုင်ရာအမျက်ထ
ngayao do shen jayin geza biro, etchi ringa esu ya dwa bari.
အခမ်းအနားတစ်ဝက်မှာတော့ဆိုရော်ဂျီစတင်းကလွန်ခဲ့တဲ့နှစ်30ကျော်ကတချင်ဖြစ်တဲ့ An Englishman in New York နယူးယောက်ရောက်နေတဲ့အင်္ဂလိပ်အမျိုးသားတဦးဆိုတဲ့တချင်နဲ့ဖြောပြေးသွားပြီးတော့အားလုံးရဲ့အားပေးမှုရခဲ့ပါတယ်။အခမ်းအနားစီစဉ်သူတွေကအခုလက်ရှိသမ္မတဒေါ်နယ်ထရမ့်လက်ထက်အမေရိကန်ပြည်အောင်စုမှာတရားမဝင်နေထိုင်ခွင့်အစာရွက်စာတမ်းမရှိသူတွေပြန်ပို့မယ့်အစီအစဉ်ပေါ်မှာအများကန့်ကွက်နေတဲ့အခြေအနေကိုထောက်ပြချင်တာဖြစ်ပါတယ်။ဒါမဲ့လေလူပြိုအစိုးရတယောက်ဒီနိုင်ငံကနေနှင်ထုတ်မခံရမဲ့သူတယောက်ဒီလိုတချင်းမျိုးဆိုလို့သူတို့ပြေးနေတဲ့သတင်းစကားရဲ့အတိတ်ပဲဘလောက်ပေါက်လဲဆိုတာအတိတ်ပြောအကဲပြက်လို့မရပါဘူးနော်ဒီပွဲနဲ့ပတ်သက်လို့နောက်ပြောစရာရှိတာကတော့ Grammy ဂီတဆုချင်းမြင်ပွဲရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြတာမှာကြီးရှုသူအရေးအတွက်ကအရင်နှစ်ခါထက်ဆိုင်6တန်းကျော်ရောင်းနေသွားတာပဲဖြစ်ပါလိမ့်ရှင
် Oh it's beautiful Thank you everyone Thank you so much.
ဒီကတော့ Hollywood's Walk of Fame ကြော်ကြားမှုလမ်းလေးပေါ်မှာမှတ်ကြောက်တင်ခံရတဲ့သူကကလေးတိုင်းသူနဲ့အတူကြီးပြင်းရတဲ့ Minnie Mouse ကာတွန်းဆက်ကောင်ကျွမ်းမလေးပဲဖြစ်ပါတယ်။သူ့ရဲ့အမျိုးသားဖော် Mickey Mouse ဒီနေရာမှာမှတ်ကြောက်တင်ခံရတာနှစ်40ကြာပြီးတဲ့နောက်မှာ Minnie Mouse တကောင်ဇန်နဝါရီလ22ရက်နေ့ကပဲဒီလျှောက်လမ်းလေးမှာနေရာရခဲ့ပါတယ်။ American ရဲ့အသေးနှလုံးလေးလို့နာမည်ကျော်တဲ့ Minnie ဟာ Hollywood ရဲ့နာမည်ကျော်လမ်းလေးမှာအမှတ်2628ခုမြောက်ကျေပွင့်လေးအနေနဲ့နေရာရတာဖြစ်ပါတယ်1928ခုနှစ်မှာပြသတဲ့ Steamboat Willie ဆိုတဲ့ရုပ်ရှင်ကနေငွေရောင်ပိတ်သားပေါ်စပြီးတော့ရောက်လာခဲ့တဲ့မီနီတကောင်အခုလိုမျိုးဂုံပြုတ်ခံမှန်တမ်းဝင်သွားတာကိုနာမည်ကျော် Pop အဆိုတော့ Katy Perry အရန်ကိုဝမ်းသာမိတယ်လို့ပြောပါတယ
် So today a brief 40 years after Mickey got his starI'm delighted to honor Minnie and her magic with hers. Everyone, Minnie Mouse.
Mickey တကောင်ဒီညမှာမှတ်တမ်းတင်ခင်ရပြီးတော့နှစ်40ကျော်မှအခု Minnie ကိုဂုဏ်ပြုခွင့်ရတာအမတန်မှဝမ်းသာပါတယ်။မင်းကိုလူတိုင်းကသိချစ်ပါတယ် Minnie ရေလို့အခမ်းအနားကိုရောက်လာတဲ့ Katy Perry ကပြောတော့ပါတယ်။သူကဒီအခမ်းအနားကို Walt Disney Company ရဲ့အမှုဆောင်အရာရှိနဲ့တွဲပြီးတော့အခမ်းအနားမှုလုပ်ပေးတာပါ။အခုလိုမျိုး Mickey Mouse တင်ရမှာမှတ်တမ်းတင်ခင်ရပြီးနောက်40ကျော်တော့မှသူ့ရဲ့အဖော်ကျွမ်းမာလေး Minnie ဒီစီးရင်ဝင်တာဟာတကယ်တော့သူ့ရဲ့ Walt Disney Company ကအနည်းကမှသူ့ရဲ့နာမည်ကိုစီးရင်တင်ပြလို့ဖြစ်ပါတယ်။သူ့ရဲ့တငယ်ချင်းတွေဖြစ်ကြတဲ့ Disney Cartoon ဇာတ်ကောင်တွေထဲမှာဆိုရင်တော့ Belle Donatelle ဘောဝင်လေးဝင်းနေတဲ့ပူနဲ့ Benny ဖြစ်တဲ့ Snow White တို့လည်းဒီ Hollywood's Walk of Fame မှာမှတ်တမ်းတင်ခင်ရပြီးဖြစ်ပါတယ်ရှင်။ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်
။ Oh yeah, oh yeah. Oh yeah, oh yeah.
မိုင်းသနာကျော်စူစီတင်ဆက်တဲ့တက်တန်ရောင်တင်လို့အစီအစဉ်ကိုနာဆင်ခဲ့ရတာပါခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့တဝဲနီးပညာတက္ကသိုလ်ကမောင်နေလင်းသူရဲ့ယုံကြည်ရကိုနာဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါကျွန်တော်နာမည်ကတော့မော်နေလင်းတဖြစ်ပါတယ်။ယခုလက်ရှိနေပြည်တော်တက္ကသိုလ်တဝဲပစ္စမနှင်းမှာသင်ယူနေတဲ့ကျွန်တော်တယောက်ဖြစ်ပါတယ်။ကျွန်တော်ပြောချင်တဲ့ခေါင်းစဉ်ကတော့ရီချင်းပြီးွားတဲ့အင်ဂျင်နီယာဘွေရများမွေးထောက်တဲ့နေပြည်တော်တက္ကသိုလ်များဖြစ်အောင်ဘာတွေလိုအပ်မလဲဘာလို့ရမလဲဆိုတဲ့ကျွန်တော်ယုံကြည်တဲ့ချက်တွေကိုသင်ပြဆွေးနွေးပေးမှာဖြစ်ပါတယ်။ပထမဆုံးအနေနဲ့တက္ကသိုလ်အများစုကမြို့ပြင်မှာတည်ဆောက်ထားတာများတဲ့အတွက်ကြောင့်တက္ကသိုလ်ကိုသွားတဲ့လမ်းမဆွတ်သွဲရေးတွာလာရေးကိစ္စကိုသတိကျချစရင်တကြားစီစဉ်ပြီးဆုံးစီစဉ်ဆောင်ရပြည့်စည်ချင်ပါတယ်။ဟိုတကူကတော့အကျုံးမတင်ရတဲ့အင်ဂျင်နီယာပညာရပ်တွေကိုလက်တွေ့နဲ့ကိန်းညီမှုလက်တွေ့အများများအသုံးပြုပြီးတော့တင်ကြပြည့်စည်ချင်ပါတယ်။အဓိကမှာလည်းလက်ပစ္စည်းတွေလုံးလုံးလုံးရှိတဲ့လက်ပစ္စည်းတွေကိုလည်းထုတ်ပြန်ပြည့်စည်ချင်ပါတယ်။ကျုံးနဲ့ကျုံးတွေအတွက်အလုပ်ကိုင်ခွင့်လန်းတွေကိုအလုပ်ကိုင်ခွင့်လန်းအတွက် internship အစီအစဉ်တွေ scholarship အစီအစဉ်တွေကိုလည်းအများကြီးပြုလုပ်ပြည့်စည်ချင်ပါတယ်။ဒီကူကတော့ engineer Pinya Yatugu, Bobunola the Bobo Zia to Amyama Badana Yita engineer Pinya Yasa Odi, Kule Yakuta Amyaji Trapola Zichimbare. Tomatiade engineer Pinya Sarigu, Bruja Dabinet, don't be without Tinja Pizzi Chimbare, the Kusuye, engineer Boya Bimele. အပြင်ဘာတင်တဲ့အများကြီးတန်နေရပါတယ်ဒါကြောင့်အဲ့ဒီတင်တဲ့တွေကိုကျောင်းမှာပဲညနေပိုင်းမှာဖွင့်ရင်ပုံပြီးအစီအပြေမဲလို့ကျွန်တော်ယုံကြည်ပါတယ်တကယ်တို့ပါတော်တင်မှာလဲချောက်ပုတ်အများကြီးရှိတဲ့အတွက်ကြောင့်တကယ်တို့ရပါတော်အတွက်အကြီးရရောက်စုစီပါတယ်ရန်ကုန်ကျောင်းနဲ့နေကျောင်းတွေကွာခြားချက်တွေကိုလည်းဆွေးနွေးနေထိုင်ကြည့်ပေးစီချင်ပါတယ်အပြင်ပိုင်းအပြင်မှာလုပ်နေတဲ့ဆရာကြီးဆရာမကြီ ကျွန်တော်တို့ကျောင်းသားတွေအတွက်အလုံးလုံးလို့ရှိတဲ့အဆောင်တွေကိုလည်းဆက်လုပ်ပြီးစီချင်ပါတယ်။တကယ်တူတကူရဲ့အဓိကလိုအပ်ချက်ပြတဲ့သူတွေတနာနဲ့သူတွေတနာနဲ့ စေဝင်စားစွာနဲ့အင်ဂျင်နီယာပညာရေးတွေကိုသင်ကြားသင်ယူနေမှာဖြစ်ပါတယ်။နောက်တစ်ခုကအကြောင်းရင်းမှာဒီပြတဲ့ကုသိုလ်တွေမှာ
ဒီကောင်းချောင်းနေတဲ့ပြည့်ချင်တဲ့ကတော့ကျောင်းမရရှိတဲ့ဘွဲ့လက်မဲ့တွေကိုနိုင်ငံကအတိမတ်ပြုစီအောင်ဆွေးနွေးနေတဲ့တေချောင်းရရှိအောင်ပြုလုပ်ပေးစီချင်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ vermes@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်။မမောစုစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်မှာရှင်
VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံနှုန်းချိန်ည7:00နာရီနဲ့7:51နာရီလိုက်ဒိုမီတာ30နဲ့51တိတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ ခုရောကျန်ရှိနေတဲ့အချိန်အတွင်းတဲ့အချင်းချုပ်ကမှတင်ပြထိုက်ကပြောပြပေးပါအောင်လူပေါင်းရှာနှစ်ချီတေဆုံးခဲ့ရတဲ့2059ခုနှစ်ပြည်သက်နိုင်ငံပါရီမြို့တော်တိုက်ခိုက်ခဲ့ရမှုတဲ့အဓိကတန်ရရှိထားသူတူကိုပထမဆုံးအခြေဖြစ်နဲ့ဒီကနေ့ရုံးတင်စစ်ဆေးပါတယ်။ဘဲချန်နိုင်ငံဘရာဇီးမြို့မှာလုပ်တဲ့ဒီခုံရုံးကိုတော့တန်ရရှိထားတဲ့အသက် 27နှစ်အရွယ်အဖြူရောင်ဆွေတာဝတ်ထားတဲ့မုတ်ဆင်မွေးပတိုင်းမွေးတွင်နဲ့ဆာလာအဗ်ဒဲဆလမ်ကိုအမဲရောင်ဝက်လုံခြုံရေးတပ်သားတွေကဝိုင်းရံပြီးလက်ထိတ်မခတ်ဘဲခေါ်ဆောင်လာခဲ့ပါတယ်။တရားသူကြီးကသူ့ကိုနာမည်ပြောဖို့ခေါ်လာမှာတော့မတ်တပ်ရက်ပေးဖို့ညှင်းဆန်ခဲ့ပါတယ်။သူနဲ့အတူဆွဆွဲခံထားတဲ့အသက် 24နှစ်အရွယ်တူနီရှားနယ်ပွားဆိုဖီယန်အာရာရီလေခွန်ယုံမှာရှိနေခဲ့တယ်လို့တရားခွင်ကိုရောက်နေတဲ့သတင်းတောက်တွေကပြောဆိုကြပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်အိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားအစိုးရထိပ်သီးတာဝန်ရှိသူတို့တက်ရောက်မယ်လို့ဒီကနေ့တင်းနှင်းလာနေမှာကြေညာလိုက်တာကြောင့်အိုလံပစ်ပွဲတော်မှာတန်တမန်ကြီးတိုးတက်မှုတစ်ခုရှိလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒါမဲ့တောက်ချန်နေအိုလ
Tashimu Shocha Be Ye Dre, Nelson Tamayego Jin Sign Nia Babi, Stadlo, Doga Kore, American Russian Nanga, Mahabuha Lene Shocha Ye Sajo De Ya, Tigene Denela Nima, Nelson Tamayego Yaudamo, Russia Nine Gritte Be Losa Nibo, American Becca Yongji Tavarish.
တရင်ချင်းချုပ်ကိုမတင်ထက်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှာကကိုညာဝေအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twix ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 6:00 နာရီနဲ့9:00 နာရီအထိ line 2m 30.93 လိုင်းတုံမီတာ၄၀ကီလိုဟတ်ဇ်ခွန်လင်း၈၀လိုင်းတုံမီတာ၄၀ရှိကီလိုဟတ်ဇ်၆၅၀နဲ့လိုင်းလမီတာ၁၉၀ကီလိုဟတ်ဇ်၁၅၀ခွန်၅၀ကနေတိုက်ရိုက်ဖန်ယူနာစနေညပါရရှင်သဒ္ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေ
This program has come to you from the Voice of America, Washington.